ရခိုင်နောက်ပိုင်းကကြောက်တော်မျိုးပေါ်မှာမနေ့ကညနေဘက်မှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်တရားသား၅ဦးတည်ဆုံးပြီး9ဦးထက်မနည်းတန်ရာရရှိခဲ့တယ်လို့ကြောက်တော်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်။တပ်မတော်ဖက်ကတော့ကြောက်တော်ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တည်တည်ကြဲကြဲမသိရဘူးလို့ပြောဆိုထားပါတယ်။ရခိုင်နောက်ပိုင်းကကြောက်တော်မျိုးပေါ်မှာမနေ့ကညနေဘက်မှာတနအီနီးပါးကြာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ကြောက်တော်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောရဲကိုပြောပါတယ်
။9နိုင်တော့ဖြစ်တယ်။အဲ့ဒီမှာဟိုစဖြစ်တာပေါ့9နိုင်ကျော်မှာတက်လမ်းကြောင်းဝင်လာတဲ့ကျွန်တော်တို့ဒီကြောက်တော်ပြည်သူသားပြင်ပိုင်းလို့ပြောမှာပေါ့နော်မျိုးအစုံဖက်ကနေစသပြီးတော့တက်ခိမှုဖြစ်တယ်လို့ဆိုတယ်အဲ့တော့အဲ့ဒီတက်ခိမှုကတော့ကျွန်တော်ထင်တယ်40မိနစ်40လောက်ဖြစ်နေတယ်ဒါအပြည့်အစုံတက်ခိမှုလို့ပြောမှာပေါ့အဲ့တော့တချို့ဟိုနေရင်ဒီလေးခေါမိုးတွေပတ်ထွက်သွားတာလို့ရှိတယ်ဘာသာရေးဆောက်ချို့လေးခေါမိုးတွေ
အဲ့ဒီပြေခါမှုတွေမှာအရာသား9ဦးတည်ဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောရဲကိုဆက်ပြောပါတယ်
ဒီကတော့ကျွန်တော်တို့၅ရောက်ပြီလေအတရာအပြင်းအတရာရတာတော့ဒါပြည့်နေတည်းရတာလေးရှိတယ်တချို့ကတော့ဆက်ပြေပို့ထားတဲ့အခြေအနေလေးရှိတယ်အဲဆိုတော့အကုန်လုံးကတော့ကျွန်တော်စီစဉ်ရောက်လာတာကတော့မနေ့ရောက်ပေါ့
တမ်တော်ဖက်ကတော့မနေ့ကကြောက်တော်မျိုးတင်ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တမ်တော်တည်မှန်ပြန်ကြားရေးဖွေပြောခွင့်ရဖို့မှုချုပ်ထွန်းထွန်းကြီးကအခုလိုပြောပါတယ်
အဲ့လိုကြောက်တော်မျိုးထဲမှာရှိတာဖြစ်တာကတည်းကတော့ကျွန်တော်တို့မကြားဘူး ya ။တိုက်ပွဲဖြစ်တဲ့ဆိုတဲ့သဘောသဘာဝကတော့ငါကျွန်တော်တို့ကတော့တမင်လိုက်တိုက်နေတာတော့မရှိပါဘူး။ဒီကနေပြီးတော့တိုက်ခိုက်တာတွေကပိုများပါတယ်။အဲဒီရက်နေတိုက်ခိုက်တာတွေကြီးကိုပဲကျွန်တော်တို့ပြန်ပြီးတော့တိုက်နေရတဲ့အနေအထားမျိုးပေါ့နော်။အဲဒီကတော့သူကနေရာမချောင်ဘူးကျွန်တော်တို့တရင်းသားရှင်းနေမှာပြောသလိုပဲ။ဒါကြောင့်လည်းသူတန်းဖက်အနေနဲ့တန်းဖက်ဖွဲ့စည်းနေတဲ့သူသတ်မှတ်တာပေါ့ကွာနော်။ဒီကတော့စဉ်းစားဖို့ကောင်းတာပေါ့။ဒီလိုတွေအများကြီးစဉ်းစားဖို့ကောင်းတယ်။မှန်တာပေါ့ဗျာ။ဒီဒုက္ခတွေဒီရာတွေကဉာဏ်လုံးဉာဏ်လုံးငြင်းငြင်းသွားဖို့လိုတာပေါ့။ဉာဏ်လုံးငြင်းငြင်းသွားဖို့ကကြတဲ့ရောက်ပြီးတော့ပြောနေလို့မရဘူးလက်တွေ့ကြကြလုံမှန်ကြတယ်ပေါ့နော
်လက်ရှိရှိမှာကြောက်တော်မျိုးပေါ်မှာစစ်ရှောင်တွေလေးတိုးလာနေပြီအခုလိုကြောက်တော်မျိုးပေါ်ပြစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်မြို့တစ်ခုလုံးတိတ်ဆိတ်နေတယ်လို့ဒေသခံတွေဟာလည်းနောက်ထပ်ပြစ်ခတ်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတယ်လို့ပြည်သူ့လက်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောရဲကိုပြောပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့နေပါတယ်ခင်ဗျာ